နောက်တစ်ခုကတော့ဖျားဟောရဲမှာပါတဲ့ကျွန်းကြီးလေးကျွန်းမြင့်မိုတောင်ရဲ့ပုံသဏ္ဍာန်စัจ java ရာတို့ရဲ့အထိပ္ပယ်ကိုရှင်ဖျားရှင်းပြပြီးတော့မူပ
ါမြတ်စွာဘုရားကတော့တရားဟောထားတာဘုံမတွေ့ဘူး
ပြိတ္တကသုံးပုံလို့ဆိုရက်ဖျားစကလုံးနဲ့ဖျားကိုယ်တိုင်ကအေးကျွန်းကြီးဘယ်နေရာမှာပါရှိတယ်ဘယ်နေရာမှာဒီလိုပုံသဏ္ဍာန်နေနဲ့ဟောတာမရှိပါဘူ
းမှန်ပါဗျာ
ရှိဘူးအဲ့ဒါတွေနဲ့ဆက်နွယ်ပြီးတော့မြတ်စွာဘုရားကရှိတယ်ဆိုတာတော့ကိုအတိုင်းတာတစ်ခုရှင်းပြဖို့အတွက်ဟောရတာရှိတယ
်။
ခုနဆုလနိကလောကတာတုတုတ်ဆိုတာမနေ့ကပြောတာလို့ပေါ့နော်
။မှန်ပါဗျာ
။အဲ့လိုဟာမျိုးတော့ဟောတာရှိတယ်။ကျွန်းဆိုတာကပြည်ပြမမရေပတ်လေဝိုင်းလိုက်ရှိတယ်မြေကိုကျွန်းဟုခေါ်သည်မဟုတ်လား
။မှန်ပါဗျာမှန်ပါဗျာ
။အဲ့တော့ပင်လေရှိလို့ရှိရင်ရေပြင်းနဲ့မြေပြင်းဟာကဘာမှဘယ်အားများတော့
ရှိရများပါ
ဖြစ်။ရှိရများတယ်။အရေထဲမှာပေါ်ထွက်နေတဲ့အရာကိုကျွန်းခေါ်တာပဲ
။မှန်ပါဗျာ။
အဲ့အကြီးစားကြီးက၄ခုခဏခဏပြောမယ်ဆိုတိုက်ကြီး၄တိုက်ကြီးဩစတြေးလျပါပိုင်တိုက်ကြီး၅ထိုင်မဟုတ်လ
ားမှန်ပါဗျာ
ခဏခဲ့ပြောတာကျွန်းမြေကြီးတွေကိုပြောတာနော်
မှန်ပါဗျာ
ပြီးတော့ဒါတွေကလည်းပဲအချိန်ပိုင်းအားလျော်စွာပြောင်းလဲနေတာတွေရှိတယ်အစ်စ်ပေါ်လာတာလည်းရှိတယ်ပျောက်ကွယ်သွားတာတွေလည်းရှိတယ်ပေါ့နော်လက်ရှိတဲ့မှာဖျားဟောတဲ့ထဲရလို့မဟုတ်ဘူးပါဠိစာပေအထက်ကရာတီကနောက်ပိုင်းမှာဖော်ထားတာတွေကတော့ရှိတယ်
တယ်မှာပြ။
နော်ကျွန်းကြီးလေးကျွန်းကိုတောင်ကျွန်းမြောက်ကျွန်းလေးကျွန်းမြတ်စွာဘုရားကတော့နာမည်လေးတွေနဲ့တော့ဟောထားတာရှိပါတယ
်။မှန်ပါဗျာ
။နော်ပုပ္ပဝီတွေဟာအရှိကျွန်းကိုပုပ္ပဝီတွေကတောင်ကျွန်းကိုသဗုဒ္ဓိပအနောက်ကျွန်းကိုအပရခောယာနာမြောက်ကျွန်းကိုဥတ္တရခုရုဆိုပြီးတော့အလိုလေးလောက်တော့ဟောထားတော့ရှိတယ်ပေါ့
။မှန်ပါဗျာ
။မြို့မတော်ရဲ့ပုံတရံတို့ပါတို့ကျွန်းကြီးလွန်ကျွန်းရဲ့ပုံတရံတို့ဒါမျိုးတော့ပေါ်ပြီးတော့ဟောထားတာရှိဘူ
းမှန်ပါဗျာမှန်ပါ
ရှိ
မှန်ပါဗျာ
စကြဝဠာတိုက်တောင်းဆိုတာအခုလို့ကဝါမြေကြီးပေါင်းတောင်းချီရှိတဲ့ကနန်းနဲ့ဖွဲ့စည်းထားတဲ့အစုတစ်ခုကိုရည်ညွှန်းပြောတာပ
ါမှန်ပါဗျာ
ဆိုလိုတာစကြဝဠာတိုက်တောင်းဆိုတာဖျားလောင်ဖွားတော်မူတဲ့အခါမှာတပြိုင်နဲ့မြေငလျင်လှုပ်တဲ့ဟာ
မှန်ပါဗျာ
နော်ဖွားတော်မူတဲ့အခါတော့ဖျားလောင်နဲ့ပတ်သက်ပြီးတော့ဖျားနဲ့ပတ်သက်ပြီးတော့တပြိုင်နဲ့ဖြစ်မြေငလျင်လှုပ်ချင်းဆိုတာကိုဖြစ်ပေါ်စေတဲ့စကြဝဠာကိုရည်ညွှန်းပြီးတော့တိုက်တောင်းလို့ပြောတာနော
်
ဇာတိခေအာနာခေဝိဒယခေလို့နေပေကြီး၃ရက်ရှိတယ
်မှန်ပါဗျာ
မြတ်စွာဘုရားမွေးဖွားတဲ့အခါမှာတပြိုင်ဖျားလောင်မွေးဖွားတဲ့အခါမှာတပြိုင်နဲ့မြေငလျင်တုံဟီးတာကိုတိုက်တောင်းလို့ပြောတာစကြဝဠာပေါင်းတစ်ခုအတောင်းရှိတယ်နော်နောက်မြတ်စွာဘုရားရဲ့ဒီတရားဓမ္မတွေကိုမျက်နှိုးတဲ့ပုဂ္ဂိုလ်တွေရှိလို့မြတ်စွာဘုရားတရားရဲ့လက်ခံတာဒါကိုအာနာလို့ခေါ်တယ်အာနာခေလို့ခေါ်တယ်မှန်ပ
ါဗျာ
မြတ်စွာဘုရားရဲ့အဆုံးအမကိုလက်ခံတဲ့အတိုင်းအတာတစ်ခုကစัจ java လားဂရေတသိန်းလို့ပြောတယ်မှန်ပ
ါဗျာ
နောက်တစ်ခါဝိသယခေလို့ဆိုတော့မြတ်စွာဘုရားအယုံပြုတာကြတော့တသောင်းလည်းမကဘူးတသိန်းလည်းမကဘူးမရေမတက်နိုင်အောင်ဖြစ်လို့အဲ့ဒါကြတော့အနန္တအဆုံးပိုင်းချမ်းရှိဘူးလို့ပြောတယ
်မှန်ပါဗျာမှန်ပါဗျာ
စัจ java လားအနန္တဆိုအရိယာ
မှန်ပါဗျာ
အာယုံပြုလို့ရတာအနန္တ
မှန်ပါဗျာ
မြတ်စွာဘုရားရဲ့အကြောင်းကိုသိပြီးတော့ဖရာတရားတော်ကိုလက်ခံတယ်အရာကဘာခရီးတသိစัจ java လားခရီးတသိမှန်ပ
ါဗျာ
ဖရာလောင်းမွေးဖွားတဲ့အခါတို့ဒါပေမဲ့စัจ java ဟောတဲ့အခါတို့ဖရာနဲ့ပတ်သက်တဲ့ကိစ္စတွေမှာကောင်းချီးပေးတဲ့အနေနဲ့ဥပမာအာဟုသင်္ခါရလွတ်တဲ့ဆိုရင်ဝမ်းနဲ့ချေကွဲတဲ့အနေနဲ့မြေငလျင်တုံဟီးတာတက်တော့
မှန်ပါဗျာ
အဲ့လိုဆိုလို့ရတယ်နော
်မှန်ပါဗျာမှန်ပါဗျာ